မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကြောင့်သေဆုံးသူ26ဦးထပ်တိုးပြီးစုစုပေါင်းသေဆုံးသူ310ဦးရှိသွားပြီဖြစ်ပါတယ်။ကျန်းမာရေးနေအကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်အရလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း6262ခုကိုစစ်ဆေးခဲ့တာမှာကိုဗစ် -19 ဒီပြလူနာစုစုပေါင်း946ဦးထပ်တွေ့ပါတယ်။ဒါကြောင့်အခုဆိုရင်ရောဂါပိုးကူးစက်ထားသူပေါင်း13383ဦးရှိသွားပါပြီ။ဆေးရုံကဆင်းခွင့်ရသူ364ဦးထပ်တိုးပြီးဆေးရုံကဆင်းခွင့်ရသူစုစုပေါင်း3900ကျော်ရှိပါပြီ။နေ့စဉ်ဓာတ်ခွဲစစ်ဆေးသူအရေအတွက်တိုးလာတဲ့အမျှရောဂါပိုးကူးစက်သူတွေပိုတွေ့လာရတာဖြစ်ပြီး24နာရီအတွင်း1000နီးပါးအရေအတွက်ထိရောက်လာနေတာပါ။အခုနောက်ဆုံးထုတ်ပြန်ချိန်ထိဆိုရင်စစ်ဆေးပြီးစီးခဲ့တဲ့ဓာတ်ခွဲနမူနာပေါင်းက296000ကျော်ရှိသွားပြီဖြစ်ပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကနေ့စဉ်ထုတ်ပြန်ပေးနေတဲ့မြို့နယ်လိုက်ရောဂါပိုးကူးစက်သူအရေအတွက်မှာရန်ကုန်တိုင်းဒေသကြီးအတွင်ကူးစက်ခံရသူအရေအတွက်ဟာနေ့စဉ်အများဆုံးဖြစ်နေစေပါပဲ။လူလူကြားမှာလည်းယောဂါပိုးနဲ့ပတ်သက်လို့စိုးရိမ်မှုတွေပိုတိုးလာနေပြီးကိုဗစ် -19 ယောဂါနဲ့ပတ်သက်လို့ယောဂါပိုးကူးစက်ပုံ၊ကုသပုံ၊စတာတွေနဲ့ပတ်သက်လို့သတင်းအချက်အလက်မျိုးစုံပြန့်နှံ့နေပါတယ်။အခုတော့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့အစီအစဉ်နဲ့ကိုဗစ် -19 ယောဂါအကြောင်းသိကောင်းစရာအမေးအဖြစ်အစီအစဉ်တစ်ခုကိုမြမအတန်းနဲ့ရုံးမင်တန်ကြားကနေစတင်ထုတ်လွှင့်ပေးနေပြီဖြစ်ပြီးဒီယောဂါအကြောင်းမေးမြန်းထားတာတွေကိုကျန်းမာရေးပညာရှင်တွေကဖြေဆိုပေးနေပါတယ်။လူလူအနေနဲ့ကိုဗစ် -19 ယောဂါအကြောင်းသိလိုတာတွေကိုမေးမြန်းနိုင်ပြီးတူယာမေးခွန်းတွေကိုစုပေါင်းဖြေဆိုပေးသွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလည်းပြောထားပါတယ်။